Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Flight Meter 3240 48တို့ကနေဖမ်းယူနားဆင်နိုင်ကြလို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအကြိမ်နဲ့တင်နားဆင်နိုင်ပါတယ်။ကျွန်တော်ရဲမထော်ပါဒီနေ့မနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးပါပါ။ဗြိတိန်နိုင်ငံမှာတော့အနားယူသွားတဲ့ဝန်ကြီးချုပ်ထရီဆာမေနေရာမှာဘောရစ်ဂျွန်ဆန်ကိုသူတို့ပါတီကနေရွေးချယ်လိုက်ပါပြီ။မြန်မာနိုင်ငံမှာတော့2020ပြည့်နှစ်ကျရင်ငြိမ်းချမ်းရေးရဖို့မျှော်လင့်ထားတယ်လို့တမတော်ကပြောကြားလိုက်ပါတယ်။စင်ကာပူနိုင်ငံမှာရှင်းဆွဲတန်ချိန်ပေါင်း7.8တန်ကိုတင်စီရမိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲနဲ့ထွန်
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းလေးအပြီးနားဆင်ရမယ့်သတင်းလာရီတဲမှာတော့ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးသဘောထားတင်မှတ်သူနိုင်ငံရေးဝန်ကြီးဟောင်း Boris Johnson ဗြိတိန်နိုင်ငံဝန်ကြီးချုပ်တက်ဖြစ်လာပါတယ်ပထမဆုံးမိန့်ခွန်းပြောရမှာသူက
Deliver Brexit Unite the country and defeat Jeremy Corbyn and that is what we're going to do.
ဒီတင်ဝင်ကြည့်ကြည့်တက်က business ကိုဖြစ်အောင်လုပ်ဖို့နဲ့တိုင်းပြည်ကိုပြန်လဲစည်းလုံးစေဖို့အနိုင်မေကောမှာပြောဆိုသွားတာပါဒီသတင်းအပြည့်စုံကိုသတင်းနဲ့အပြည့်မှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမနေ့ဖြန်တတပရိနေအောက်လွတ်တော်နိုင်ငံရေးကော်မတီမှာအရှိတောင်အရှက်ဒေတာတွေလူခွေအခြေအနေနဲ့ပတ်သက်လို့ကြားနာပွဲပြုလုပ်တာနဲ့ပတ်သက်တဲ့ VOA နဲ့မေးမြန်းကန်ပြည်နိုင်ငံ1989ခုနှစ် Tiananmen ရင်းမြစ်အရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူဘီဂျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့ပြည်ဝင်ကြီးချုပ်ဟောင်းလီဖင်းကွယ်လွန်သွားတဲ့အကြောင်းစတဲ့သတင်းလာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းမှာတော့ကမ္ဘာသတင်းနဲ့ကမြန်မာပြည် American EDM သတင်းစာနဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဗိုလ်တုံးနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာအနားယူသွားတဲ့ဝင်းကြီးချုပ်ထရီဆာမေနေရာမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်နဲ့ချီကြံမြင့်တဲ့ Conservative Party ခေါင်းဆောင်ရွေးပွဲမှာသူ့အနိုင်ရရှိတယ်လို့ Boris Johnson ကအင်ကာနေမှာကြေညာလိုက်ပါတယ်။သူကဗိုလ်တပ်ဟူးနေမှာတော့ဝင်းကြီးချုပ်အသစ်ထင်တဲ့တာဝန်ထမ်းဆောင်တော့မှာပါ။သတင်းသမားတယောက်ဖြစ်ခဲ့ပြီး London ရဲ့မြို့တော်ဝန်တယောက်ဖြစ်ခဲ့တဲ့မျှော်မှန်းချက်ကြီးမားတဲ့ Boris Johnson ဟာနိုင်ငံရေးလောကရဲ့ထိတ်တန့်တာဝန်ထမ်းဆောင်ဖို့အတွက်ရည်မှန်းနေတာဖြစ်ပေမဲ့သူ့ရဲ့ဝင်းကြီးချုပ်တာဝန်ဟာဓာတော်ပေါ်မှာရှောက်နေရတယ်လို့ဖြစ်နေတာကြောင့်သူဟာတိတ်တော့မပြောနိုင်ပါဘူး။သူ့ဘက်ကတစုံတရာမှားသွားတာနဲ့တက်တန့်အတူဆုံးဝင်းကြီးချုပ်ဖြစ်တဲ့1982ခုနှစ်တုန်းက96ရက်ပဲဝင်းကြီးချုပ်တာဝန်ထမ်းဆောင်ခဲ့ရတဲ့Lord Rockingham လောက်ခံပါမလားလို့စိတ်ပူနေရတာဖြစ်ပါတယ်။သူ့ပါတီတွင်းက Philip Hammond ဦးဆောင်တဲ့သူ့ကိုမကြိုက်တဲ့သူတွေကတော့ EU ဥရောပတက်မကကနေဘာသဘောတူညီချက်မှမရဘဲနဲ့ Britain ခွဲထွက်ဖို့အတွက်သူစူးစမ်းနေဆိုရင်အတိုက်ခံပါတီတွေနဲ့ပေါင်းပြီးတော့အစိုးရပြုတ်ကြအောင်မဲပေးမယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားတာဖြစ်ပါတယ်။ဥရောပတက်မကကနေ Britain ဟာအောက်တိုဘာ31ရက်နေ့မှာသဘောတူညီချက်ရရမရရခွဲထွက်ရတော့မှာဖြစ်ပါတယ်။နိုင်ငံခြားရေးရုံးဝန်ကြီး Alan Duncan ကလည်းသူ့ဝန်ကြီးချုပ်ယာတုအတွက်ဗြင်မာကြီးစီကိုတွားရောက်ဖို့အဖိတ်မခံရခင်မှာပဲအောက်လွတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းရေးချိုးပါမှုအတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့ဒိုင်းကျင်ရဲ့စူးစမ်းမှုကိုတော့အောက်လွတ်တော်ဥက္ကဋ္ဌကတားဆီးထားတာဖြစ်ပါလေ
။ကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့တခြားကဂျာဝင်နှောက်ယှက်မှုတွေကိုကာကွယ်ဖို့ရည်ရွယ်တဲ့ဥပဒေပြူရီဆောင်ရွက်ချက်တွေကိုဖျက်ဖြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အထက်လွှတ်တော် Republican ခေါင်းဆောင်ကဆောင်ရွက်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်ကဆွတ်ဆွဲလိုက်ပါတယ်။သမ္မတထရန့်နဲ့အထက်လွှတ်တော်အများစုခေါင်းဆောင်အထက်လွှတ်တော်အမတ်မစ်ချ်မက်ကနဲရဲ့အာထုံမှုတွေကြောင့်2020ရွေးကောက်ပွဲအတွက်လုံခြုံရေးဆောင်ရွက်ချက်တွေအတည်ပြု၍အချိန်ကတိတ်မကျန်တော့ဘူးလို့လည်းသတိပေးပါတယ်။သမ္မတအင်ပြူရောရဲ့မြစ်တာရက်ခံချက်နဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကလင်းနေတဲ့ဥပဒေပြူရေးတွေတန့်သွားအောင်ရည်မှန်းချက်ချထားပုံရတယ်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌထောက်လှမ်းရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌမကဝါနာကအင်ကာနေ့လွှတ်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်။သမ္မတရဲ့ထိတ်တန့်ထောက်လှမ်းရေးတရားဥပဒေစွန့်မှုရေးတာဝန်ရှိသူတွေကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုအောင်အောင်မြင်မြင်ကြားဝင်နှောက်ယှက်မှုတွေပြန့်ဖြစ်လာနိုင်တယ်လို့ရည်ညွှန်းပြောဆိုနေကြကြောင်းလည်းလွှတ်တော်မှဝါနာကထပ်လောင်းပြောပါတယ်။ဒီဆွေးဆဲပြောဆိုချက်တွေအပေါ်မှာတော့မက်ကွန်နဲ့ဘက်ကတုံ့ပြန်ချက်ပေးဖို့ညှင်းဆိုကြောင်းဝန်ထမ်းတွေကပြောဆိုထားပါတယ်ရှင်
အမေရိကန်နိုင်ငံရဲ့ငွေချေးယူနိုင်တဲ့အများဆုံးပမာဏအတိုင်းတာကိုလောင်းမဲ့နှစ်နှစ်အတွက်ဆိုင်းငံ့ထားလိုက်တယ်လို့2021ခုနှစ်အထိနှစ်စဉ်အသုံးစရိတ်ကန့်သတ်ချက်ကိုလည်းတတ်မှတ်ဖို့လုပ်လိုက်ပြီးအစိုးရကအသုံးစရိတ်တွေကိုပေးနိုင်ဖို့အတွက်ရည်ရွယ်တဲ့သဘောတူညီချက်အစ်စ်ကိုလွှတ်တော်ကနေအတည်ပြုပေးလိမ့်မယ်လို့သမ္မတအင်ဂျူကခန့်မှန်းပြောဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုသဘောတူကြမယ်လို့ထင်ကြောင်းသမ္မတအင်ဂျူစီးပွားရေးအကြံပေးလဲရီကတ်လူကပြောပါတယ်။ဒီမိုကရက်ရောရီပက်ဘလစ်ကန်တွေကပါဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်လို့ထင်ကြောင်းလည်းပြောပါတယ်။ဒါအပြင်ငွေချေးယူနိုင်တဲ့အများဆုံးပမာဏကိုဆိုင်းငံ့ထားတာကြောင့်အမေရိကန်နိုင်ငံသားတွေရဲ့အကျွေးဆိုင်ရာမှာလုံခြုံမှုကိုထိခိုက်စေမှာမဟုတ်တဲ့အတွက်ဒါဟာသိက္ကိုအရေးကြီးတယ်လို့လည်းပြောပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့လွှတ်တော်အထိပ်တန်းရီပက်ဘလစ်ကန်နဲ့ဒီမိုကရက်ခေါင်းဆောင်တွေကြားတနည်းလာနည်းကနေရခဲ့တဲ့ဒီသဘောတူညီချက်ဟာ January လတုန်းကရက်ပေါင်း35ရက်ကြာအစိုးရရန်တရားတွေရက်ဆိုင်ထားခဲ့ရတဲ့အဖြစ်မျိုးနောက်တစ်ကြိမ်မကြုံစေဖို့အတွက်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့ September လကောင်မှကုံဆုံးမဲ့2019အတွက်အစိုးရဌာနအသုံးစရိတ်တွေနဲ့ပတ်သက်ပြီးတချို့အသုံးစရိတ်တွေမှာတော့အဆင်မပြေတာတွေရှိနေသေးပါ။ဒီသဘောတူညီချက်ကလည်း American အစိုးရရဲ့ October 1ရက်နေ့မှာစတင်တော့မဲ့2021ခုနှစ်ဌာနဆိုင်ရာအသုံးစရိတ်တွေအတွက် American Dollar 1.3 trillion ချထားပေးဖို့အပြင်စီးရင်းနဲ့ပြည်တွင်းလူမှုရေးအစီအစဉ်တွေအတွက်ရန်ပုံငွေပိုးပြီးချထားပေးဖို့ပါတောင်းဆိုထားတာဖြစ်ပါတယ်
။အမေရိကန်ပိုင်နယ်ခုဖြစ်တဲ့ပေါ်တိုရီကိုရဲ့အုပ်ချုပ်ရေးမှူးရီကာဒိုရော့ဆလိုနဲ့သူ့ရဲ့နိုင်ငံရေးမဟာမိတ် 17 ဦးရဲ့ဖုန်းတွေကိုအပြန်အလှန်စာတို့ရေးသားခဲ့ကြတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးရှားပွေစစ်ဆေးဖို့ပေါ်တိုရီကိုတရားသူကြီးတဦးကအမိန့်ထုတ်လိုက်ပါတယ်။စုံစမ်းစစ်ဆေးရေးလုပ်ငန်းမှာသူတို့ဖုန်းတွေကိုမအပ်ရသေးသူတွေအတွက်ရှားပွေစစ်ဆေးဖို့ဝရမ်းထုတ်တာဖြစ်တယ်လို့ပေါ်တိုရီကိုတရားရေးဌာနပြောခွင့်ရက AP သတင်းအေဂျင်စီကိုပြောပါတယ်။ပြဿနာပေါင်းစုံဝိုင်းနေတဲ့အုပ်ချုပ်ရေးမှူးရီကာဒိုရော့ဆလိုကိုစတင်တဲ့ဆယ်ရက်ဆက်တိုက်ဆနပြခဲ့ချပြီးတဲ့နောက်တနေ့မှာပဲအခုလိုရှာပွေရေးဝရမ်းထုတ်လိုက်တာပါမြို့တော်ဆန်ကျွန်းမှာရှိတဲ့အုတ်ချုပ်ရေးမှုရဲ့အင်းရှိမှာဆနပြကြတဲ့လူအုပ်ကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့တုံးပြီးတနင်္လာနေ့ညကလူစုခွဲလိုက်ပြီးတဲ့နောက်ဆနပြပွဲတွေအဆုံးသတ်သွားတာဖြစ်ပါတယ်ပေါ်တိုရီကိုကျွန်းစာတိကဘာကျော်ပေါ့ဂီတအဆိုတော့ရီကီမာတင်နဲ့တခြားအချင်းကအမှုပညာရှင်တွေအပါအဝင်လူပေါင်း5သိန်းလောက်မြို့တော်ရဲ့လမ်းမတွေမှာချီတက်ဆနပြခဲ့ကြပြီးအုတ်ချုပ်ရည်မှုယာရုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်အုတ်ချုပ်ရည်မှုနဲ့သူ့ရဲ့လက်ထောက်တွေက2019ခုနှစ်မှာဖြစ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကြောင့်ဘေးသင့်ခဲ့သူတွေကိုအပြင်းအထန်ဝေဖန်တာအပါအဝင်အမျိုးသမီးတွေကိုနှိမ်ချပြောဆိုလိင်တူချင်းဆုံးမဲ့သူတွေကိုဝေဖန်ပြောဆိုရတဲ့ပါတဲ့စာမျက်နှာ900ပါအွန်လိုင်းပေါ်ကပြောဆိုချက်တွေကိုသတင်းတွေကစုံစမ်းဖော်ထုတ်ထုတ်ပြန်လိုက်ပြီးတဲ့နောက်ဒေသခံတွေကြားအမျက်ထွက်ခဲ့ကြတာဖြစ်ပါတယ်
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ20ပြည့်နှစ်ကြာငင်းချိုင်းရဖို့အတွက်မျှော်လင့်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအင်ကာနေနေပြည်တော်စစ်သမိုင်းပြတိုင်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငင်းချိုင်းအတွက် NCA လမ်းကြောင်းတိုင်းရင်းရင်းကြီးကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြင်ပြည်သူတွေဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့လေတစ်ဖက်သက်အပြည့်အကြီးသုံးကြိမ်ကြီးညာထားတဲ့တမတော်ကပန်ကြားလိုက်တာပါ။တမတော်တွေနဲ့တကယ့်တိုက်ပွဲဖြစ်ပေါ်တဲ့နယ်မြေမှာစစ်တိုင်းဒေသကြီးနယ်မြေ၅ခုမှာတစ်ဖက်သက်အပြည့်ရပ်ပေးထားတာ9လရှိပါပြီ။ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံးတက်ပြအစည်းအဝေးမှာတမတော်ကာဝေးဦးစည်းချုပ်က2020ငင်းချိုင်းရဖို့တန်လိမ့်ထံချကြောင်းပြောထားတဲ့အတွက်လက်တွေ့ဘလောက်အလားအလာရှိလဲဆိုတော့မေးမြန်းရမှာသတင်းမှန်ပြန်ကြားရေးအဖွဲ့ကအတွင်းမှုကအခုလိုပြောကြလိုက်တာဖြစ်ပါတယ်။လောလောဆယ်မှာထိုင်းမြန်မာနယ်စပ်ဒေသက NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ဆွေးနွေးနေတဲ့27ရာစုပြည်လုံးအစည်းအဝေးကတစ်နှစ်ကျော်ရပ်ဆိုင်ထားရတာဖြစ်ပါတယ်
။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ရည်ကြံစည်ခဲ့မှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်တရားရေးဌာနကတရားစွဲဆိုပါတယ်။ဖြားပြင်းလက်နက်တွေတိုးပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗန္ဒာရေးကိစ္စတွေကိုဖုံးကွယ်ဖို့ဟန်ပြကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေစူးစမ်းခဲ့ကြတာလို့လဲလက်ထောက်ရှိနေချုပ်ဂျွန်ဒီမတ်စ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်မာရှောင်ဟွန်နဲ့သူမရဲ့ကုမ္ပဏီဒန်တောင်းဟောင်ရှန်အင်ဒပ်စထရီယယ်ဒီဗလော့ပ်မန့်နဲ့ရှောင်ကျန်ရှု Hong Jian Hua, Liu Chang Shudo Go, Nangandaga Yibo, Sibwa Yisat Sang Shemu Saya Ubadigo, Chupapu, Jansi Mu, American Suyago, Ling Le Mu, Mwime Kawa Chabu, Jansi Murine, Sweater Dentia Swear Up Party, Akutia Swesu Kayade Dimang and Li Udoga, Yakuriane, Panayi, Sessa Samuel Nambu Adre, Piba Ma Yopia Community Town, American Upan Gamine, Sessa de Dio Banima, D Community Mine Pansian Punget.
ကျောင်းအခုတရားဆွဲဆိုချက်မှာဆွဆွဲထားတဲ့အကြောင်းထုတ်ပြန်ချက်ကဖော်ပြပါတယ်အပြစ်ရှိကြောင်းစီရင်ခံရရင်တော့ဆယ်စုနှစ်နဲ့ချီထောင်ဒဏ်ချမှတ်ခံရနိုင်ပါတယ်စင်ကာပူနိုင်ငံမှာဗန်ဂျာဒေကင်ကဆင်ဆွဲတန်ချိန်ပေါင်း800မှ830ရာမီပြီကြာအခုချိန်ထိဆိုအများဆုံး300ရာမီနဲ့ပမာဏဖြစ်တယ်လို့စင်ကာပူအမျိုးသားဥယျာဉ်ပုတ်ဖွဲ့နဲ့စင်ကာပူကောက်ခွန်နဲ့လူမှုကြီးကြပ်ရေးဌ တာတနင်္လာနေ့မှာတင်စီရမိတာပါတင်စီရမိတဲ့ဆင်ဆွဲ 8.8 တန်ဟာအမေရိကန်ဒေါ်လာ 17.6 တန်တန်ကျေရှိပြီးဆင်ဆွဲရနဲ့အတူတန်ဖိုးအဖြစ်ဒေါ်လာ 35 တန်ခွဲတန်နဲ့တင်းခွေကြအခွန်တန်ချိန်ပေါင်း 17.6 တန်ကိုတင်စီရမိတာဖြစ်ပါတယ်မျိုးတုံးပြက်ွယ်ရောမယ်အပင်တော်မျိုးစိတ်တွေတင်သွင်းမှုတင်ပုတ်မှုကိုစင်ကာပူကပိတ်ပင်ထားတာဖြစ်ပြီးဖမ်းမိရင်စင်ကာပူဒေါ်လာ 5 ဒိန်းအထိငွေတန်ချမှတ်နိုင်ပါတယ်
အမေရိကန်အရေးစားတရားရုံးချုပ်တရားသူကြီးဂျွန်ပေါ်စတီဗင်စ်ရဲ့ကျဉ်ချံရုပ်အလောင်းကိုတော့အင်ကာနစ်မှာပဲအာလင်တန်မြို့သားတင်ကြိုင်မှာတင်ကြိုခဲ့ပါတယ်ရှင
်ဘော်ဒူးနီမနက်ဖြန်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်သူပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပေးပါမယ်ဥရောပသမဂ္ဂရကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးသဘောထားတင်မာသူနိုင်ငံရေးဝန်ကြီးဟောင်း Boris Johnson ဗြိတိန်နိုင်ငံဝန်ကြီးချုပ်သစ်ဖြစ်လာပါတယ်။နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်တွေ့ရောက်ခဲ့သူ Mr. Johnson အနေနဲ့ဝန်ကြီးချုပ်သစ်ဖြစ်လာချိန်မှာတော့ Brexit ကိစ္စကအရေးကြီးနေတာကြောင့်မြန်မာနိုင်ငံပေါ်ထားတဲ့ဗြိတိန်နိုင်ငံရဲ့မူဝါဒအပြောင်းလဲသိမ့်မရှိနိုင်ဘူးလို့လည်းသုံးသပ်ကြပါတယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ။
ဗြိတိန်ရဲ့အနာရကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရွေးကောက်ခံရပြီးဗြိတိန်ဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Boris Johnson ကသူ့မိန်ကွန်းမှာအခုလိုပြောပါတယ
် Deliver Brexit Unite the country and defeat Jeremy Corbyn
ရောပတ်တမကရေကလည်းဗြိတိန်နှုတ်ထွက်ရေး Brexit ကိုဆောင်ရွက်ဖို့နိုင်ငံစည်းလုံးရေးနဲ့ Jeremy Corbyn ကိုအပြုတ်တိုက်ရပါမယ
်ဗြိတိန်ရဲ့အနာရကွန်ဆာဗေးတစ်ပါတီအခြေခံထရီဇာမေးရဲ့နေရာကိုအစားထိုးရွေးချယ်ရေးရှင်းပြမှုတွေကသတင်းပတ်နဲ့ချီကြားမြင့်ခဲ့ပြီးတဲ့နောက်အင်ကာနစ်မှာဘော်ရစ်ဂျွန်ဆင်အနိုင်ရကြောင်းကြေညာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲ့ဝန်ကြီးချုပ်သစ်ဖြစ်လာရေးဗုဒ္ဓဟူးနေ့မှာဗြိတိန်ပြည်မကြီးကဖိတ်ကြားခံဖို့လမ်းပွင့်သွားပါပြီ။သတင်းသမားဟောင်းတဦးဖြစ်ပြီးတချိန်ကလန်ဒန်မြို့တော်ဝင်ဖြစ်ခဲ့ဘူးသူမစ္စတာဂျွန်ဆင်ကနိုင်ငံရေးရှင်မှန်းချက်ကြီးခဲ့သူပါ။ဒါပေမဲ့လည်းအခုသူလက်ခံရမယ့်ဝန်ကြီးချုပ်ယာရုကတော့တာတာရရတော့မဟုတ်ပါဘူးဓားသွားပေါ်မှာလမ်းလျှောက်ရမယ့်အခြေအနေပါတကယ်လို့တခုခုလွဲချော်သွားခဲ့မယ်ဆိုရင်တော့1982ခုနှစ်တုန်းကဒေါင်းနင်းလမ်းမှာဝန်ကြီးချုပ်အဖြစ်96ရက်တာတာဝန်ထမ်းဆောင်ခဲ့ရသူလော့ရော့ကင်ဟမ်ရဲ့စံချိန်ကိုချိုးပြီးဗြိတိန်မှာယာရုသက်တမ်းအတိုးဆုံးဝန်ကြီးချုပ်လည်းဖြစ်သွားနိုင်ပါတယ်Boris Johnson အနေနဲ့ဥရောပသမ္မတတဲကနေသဘောတူညီချက်မပါဘဲဗြိတိန်နှုတ်ထွက်ရေးလုပ်မယ်ဆိုရင်တော့ဒီစီစဉ်ပြတ်သွားစေဖို့အတွက်အစိုးရကိုဖြုတ်ချရေးအတိုက်အခံပါတီတွေနဲ့ပေါင်းမယ်လို့နှုတ်ထွက်တော့မယ်ကွန်ဆာဗေးတစ်ပါတီတဲကဘန်ဒါရဲ့ဝန်ကြီး Philip Hammond ဦးဆောင်တဲ့အတိုက်အခံဖြစ်နေသူတွေကခက်ရှင်းရှင်းပြောဆိုထားတာပါဒီလိုဖြစ်လာမယ်ဆိုရင်တော့ကွန်ဆာဗေးတစ်တွေအနိုင်ရနိုင်ပွဲမရှိတဲ့ကြားပြတ်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်။နှုတ်ထွက်တော့မယ်ဝန်ကြီးချုပ်ထရီဇာမေးကတော့သူမကိုဆက်ခံမယ်ဝန်ကြီးချုပ်တစ်ကိုအပြည့်အဝထောက်ခံမယ်လို့ကတိပြုပြောဆိုပါတယ်။ကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရှင်ပြန်ပဲ့ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကတော့မစ္စတာဂျွန်ဆင်ရဲ့ယုံကြည်ချက်ခိုင်မာမှုကိုချီးကျူးပြောဆိုပြီးတကယ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမှာလို့လည်းပြောဆိုခဲ့ပါတယ်။
I am delighted for the country that Boris has become prime minister. I think he will.
ဝန်ကြီးချုပ်အဖြစ် Boris ဖြစ်လာတဲ့အပေါ်နိုင်ငံအတွက်ကျေနပ်ဝမ်းသာဖြစ်ရပါတယ်။သူကတိတ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့ထင်ပါတယ်။သူကအကောင်းမြင်သူတက်ကြွသူပါ။နောက်လူတွေကိုပြုံးအောင်လုပ်တတ်ပြီးကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံအပေါ်ယုံကြည်ချက်ခံပါသူဖြစ်ပါတယ်။ဒါကကျွန်တော်တို့လိုအပ်နေတဲ့အရေးအသွေးဖြစ်ပါတယ်။
ကျွန်တော်တို့မှာစိန်ခေါ်ချက်တချို့ရှိနေပေမဲ့လည်းဘော်ရစ်မှာဒီလိုယုံကြည်ချက်ရှိတာကြောင့်ကောင်းကောင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဝန်ကြီးချုပ်မေကိုဆက်ခံရေးဂျွန်ဆင်ကိုထောက်ခံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဘော်ရစ်ဂျွန်ဆင်ဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတဲ့အတွက်ဝန်တာဂုဏ်ပြုကြောင်းနဲ့သူကတိတ်ပြီးထူးချွန်ပြောင်မြောက်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့လည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်လန်တင်ရင်းနှံတင်သင်္ဘောကိုအီရန်တို့သိမ်းယူခဲ့တာဟာထိတ်တိုက်တွေ့ရလုခဲ့တာမဟုတ်ဘူးလို့ပြောဆိုထားတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်ကလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ဆင်ကိုဂုဏ်ပြုကြောင်းလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေး Brexit အရေးဥရောပသမ္မတဘက်ကဥဆောင်ညှိနှိုင်းသူမိုက်ကယ်ဘာနီယာကတော့ဗြိတိန်ဝန်ကြီးချုပ်တဲ့ဂျွန်ဆင်နဲ့ထိတိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ရင်မျှော်လင့်ကြောင်းပြောဆိုပါတယ်။ဝန်ကြီးချုပ်မေလက်ထက်ကညှိနှိုင်းသဘောတူထားတဲ့ဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ EU ရဲ့ညှိနှိုင်းရေးမှူးကပြောပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုပြန်ပြီးညှိနှိုင်းရမယ်လို့ဂျွန်ဆင်ဘက်ကပြောထားတဲ့အပေါ်မှာတော့မှတ်ချက်တစုံတရာမပေးပါဘူး။ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်ရွေးကောက်ခံထားရသူအာဆူလာဘွန်ဒလီယန်ကတော့ဂျွန်ဆင်နဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ
်။First of all, congratulations to Boris Johnson to be nominated.
ပထမဆုံးအနေနဲ့ဝန်ကြီးချုပ်ဖြစ်တဲ့ရွေးကောက်ခံခဲ့ရတဲ့အတွက် Boris Johnson ကိုဂုဏ်ပြုပါတယ်။သူနဲ့အလုပ်သဘောဆက်ဆံရေးကောင်းဖို့မျှော်လင့်ပါတယ်။ရှေ့လျှောက်စိန်ခေါ်ချက်တွေရှိနေပြီးတော့အတူတကွဖြည့်ရှင်းဆောင်ရွက်ရမယ်၊ကွဲပြားချက်တွေခက်ခဲတဲ့ကိစ္စရပ်တွေကအများကြီးရှိနေပါတယ်။ဥရောပပြည်သူတွေအတွက်ဗြိတိန်ပြည်သူတွေအတွက်ကောင်းကျိုးဆောင်ပေးမဲ့တာဝန်ရှိတာကြောင့်ခိုင်မာအားကောင်းတဲ့အလို့သဘောဆက်ဆံရေးကောင်းတိဆောက်ဖို့အတွက်ကတိတ်ကိုအရေးကြီးတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်သူနဲ့သူလက်တွဲဆောင်ရွက်ဖို့အတွက်ကျွန်မမျှော်လင့်ပါတယ်
။နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကတော့ Boris Johnson က2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ခဲ့ပူပါတယ်။ဒါပေမဲ့အခုဝင်ကြီးချုပ်တဲ့ဖြစ်လာချိန်မှာတော့ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကတိတ်ပြီးအရေးကြီးနေတာကြောင့်မြမအရေးပေါ်မှာတော့စိတ်ဝင်စားမှုလျော့မယ်လို့ဗြိတိန်အခြေစိုက်သုံးသပ်သူဦးအောင်ခင်ကရှုမြင်ပါတယ်
။ तू ကတော့ဟိုထရမ့်နဲ့ခတ်ဆင်နေပြီလေ။ကျွန်တော်အမြင်ကတော့ तू ကဒီဥရောပကိစ္စနဲ့လုံးလည်လိုက်တော့ပထမပိုင်းတော့ तू ဒီကိစ္စကို तू အာရုံစိုက်နိုင်မှာမဟုတ်ဘူး။ဘာမှဒီကိစ္စကြီးပဲ။နောက် तूနေနေလေအခြေကျသွားရင်တော့သူအာယုံဆိုင်ဆိုင်နိုင်မှာပေါ့အခုဒီမှာသူ့အတွက်ကဥရောပကိစ္စကတရေးရှင်ကြီးဖြစ်နေတာဟုတ
်ဗြိတိန်ဝန်ကြီးချုပ်တဲ့အဖြစ်ဘော်ရစ်ဂျွန်ဆင်တာဝန်မထမ်းဆောင်ခင်မှာပဲအစိုးရအဖွဲ့တွေကနှုတ်ထွက်သူတွေလည်းရှိနေပါတယ်နိုင်ငံခြားရေးဌာနဝန်ကြီးအလန်ဒန်ကန်နောက်ပညာရေးဌာနဝန်ကြီးအန်နီမီလ်တန်တရားရေးဌာနဝန်ကြီးဒေးဗစ်ဂတ်တို့နှုတ်ထွက်သွားပြီဖြစ်ပြီးနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးရိုးရီစတီဝတ်ကတော့ဗုဒ္ဓနေ့မှာနှုတ်ထွက်မယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ဂီတိုက်တင်ပြတော့တာပါ။အခုတော့အင်းဒီချင်းတရုတ်နိုင်ငံကတည်င်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။တရုတ်နိုင်ငံက1989ခုနှစ်တီအန်အမ်အန်ရှင်ပြင်းရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်းလီဖောင်ဟာဘေဂျင်းမှာတင်နာနေကကွဲလွန်သွားပါပြီ။ဒီမိုကရေစီရေးလိုလားသူတွေကတော့ဘေဂျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့လီဖွန်ကိုနာမည်ဆိုးတက်ပြီးဝိုင်းကျင်တဲ့ဝန်ကြီးချုပ်ဟောင်းအဖြစ်မြင်ကြောင်းနိုင်ငံရေးလှလှသူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါပါမယ်
။တရုတ်အမျိုးသားဒီလူလွတ်တော်အငြင်းရန်ကောမဒီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဒီပန်းတင်းလာနေည7နာရီကျော်မှာကွဲလွန်သွားတာကိုနိုင်ငံပိုင်သတင်းတွေမှာအင်ကာနီကထုတ်ပြန်ဖော်ပြချပါတယ်
။国务院原总理第九届全国人民代表大会常务委员会
第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国
人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届全国人民代表大会常务委员会第五届ဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့ကျောင်းသားတွေကိုတီအန်အမ်အန်ရင်းရင်းတဝိုက်ရရဆက်ဆက်ဖြုတ်ခွဲရမှာအဲ့ဒီချိန်ကတရုတ်ခေါင်းဆောင်ကြီးတင့်ရှောင်ဖိနဲ့အတူဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့သဘောထားတင်ပါသူလို့အများမြင်တဲ့လီပန်းမှာတာဝန်ရှိတယ်လို့နိုင်ငံတကာကဝေဖန်ကြပါတယ်။ဆန္ဒပြသူတွေကိုတန်ချက်ကကားရင်းနဲ့စစ်တပ်ကဖြုတ်ခွဲမှုတွေမလုပ်ခင်သတင်းပတ်တွေအတွင်းမှာပဲ ဲ့ချိန်ကဝန်ကြီးချုပ်ဖြစ်တဲ့လေးပန်းကဘေကျင်းကဒေသတချို့တွေဆဲအုပ်ချုပ်ရေးမာရှယ်လောကြီးညာခဲ့တာကြောင့်ဖြစ်ပါတယ်။လူပေါင်း1000လောက်တည်ဆုံးခဲ့တဲ့တရားနာမင်ဖြုတ်ခွဲမှုရေးခင်းတဲ့ပတ်သက်ပြီးသူ့ရဲ့လှုပ်ဆောင်မှုဟာလိုအပ်လို့လုပ်ရတာဖြစ်ကြောင်းလည်းသူကပြောခဲ့တာပါ။ဆစ်ဆူရတဲ့အောင်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာလည်းတရုတ်ထက်တနည်းဆော့ပြီး88မှာအရေးခင်းဖြစ်ပွားခဲ့တယ်လို့ဖြုတ်ခွဲမှုကလည်းတူညီနေတာကြောင့်ကွယ်လွန်သူလီပန်းကိုအမှတ်ရစေတယ်လို့1990ရွေးကောက်ပွဲအနိုင်ရအမှတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ်
။ဒီဝန်ကြီးချုပ်ဟောင်းလီပင်းလက်ထက်နဲ့ကျွန်တော်တို့ဗမာနိုင်ငံမှာစစ်အစိုးရစတဲ့တဲ့အချိန်နဲ့တိုက်ဆိုင်ပါတယ်။နောက်တစ်ခါအခုသူကွယ်လွန်တဲ့အချိန်မှာတရုတ်နိုင်ငံသားဒီမိုကရေစီလိုလားသူတွေကသူ့ကိုပီကင်းမြို့ရဲ့သားသမားလို့အမည်တပ်ထားတယ်လို့ကျွန်တော်တို့နိုင်ငံမှာလည်း1988ကဥနေဝင်ရဲ့နောက်မှာဆက်ခံတဲ့သမ္မတဦးစိန်လွင်ကိုရန်ကုန်မြို့ရဲ့သားသမားလို့နာမည်တပ်ထားတာနဲ့သွားတိုက်ခိုက်ပါတယ်။ဘာကြောင့်ပီကင်းသားသမားလို့ဖြစ်တယ်လဲဆိုရင်1989မှာပါပဲဂျွန်လာထဲမှာပီကင်းမြို့မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲကိုသူကအကြမ်းဖက်နှိမ်နှင်းခဲ့လို့နာမည်ရတာ။ခုနကဗမာပြည်မှာလည်းဦးစိန်လွင်က88အရေးခင်မတိုင်ခင်မှာရန်ကုန်မြို့မှာအဲ့ဒါလိုပဲဆန္ဒပြတဲ့လူကိုတပ်ဖြတ်လို့ဖြစ်ပါတယ်။
88အရေးခင်ပြီးမြန်မာနိုင်ငံကိုနိုင်ငံတကာကဝန်းကျင်နေကြချိန်မှာပဲဒီပန်းဟာသူများပြည်ရင်းရဲ့ဝန်မဆက်တဲ့မူဝါဒကိုချင့်သုံးတယ်လို့ညင်ညာပြီးတရုတ်မြန်မာနှစ်နိုင်ငံဆွေမျိုးပေါက်ဖော်ဖြစ်ရင်းရင်းနှီးနှီးဆက်ဆံခဲ့သူဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီပင်းလက်ထက်မှာပဲဗမာစစ်စိုးရနဲ့ဆက်ဆံမှုတွေတော်တော်လေးများပါတယ်အပြန်လဲသူ့အရင်ဗမာပြည်ကဗိုလ်ချုပ်ခွင့်ညွန်နဲ့အဲဒီကိုသွားတယ်နောက်သူကိုယ်တိုင်နဲ့နောက်ပိုင်းကျတော့ဗိုလ်ချုပ်တန်းရွှေပြည်ကြမှုနဲ့ပမာပြည်ကိုလာခဲ့ပါတယ်ခင်ဗျ။နောက်သူဝန်ကြီးချုပ်လက်ထက်မှာပဲပမာပြည်ကိုစီရင်နေရောင်းတာတို့တခြားစစ်လက်နက်ပစ္စည်းတွေရောင်းတာတွေပါ။ကျွန်တော်တို့အပြန်လည်ရှိခဲ့တဲ့အတွက်တရုတ်ဝန်ချုပ်လီပင်းနဲ့ပမာနိုင်ငံကနဝတနာဖဆစ်ဆိုရရဲ့ဆက်ဆံရေးကောင်းခဲ့ပြီးတော့နိုင်ငံမှာဒီမိုကရေစီကိုရရက်ဆက်ဆက်နေနေတဲ့ကာလတွေဖြစ်တဲ့လေလီပင်းဟာကျွန်တော်တို့မြန်မာပြည်သူတွေဒီမိုကရေစီလိုလားတဲ့ဒီကိစ္စကတော့သူ့ကိုကျွန်တော်တို့နာမည်ဆိုးတက်ပြီးတော့အမိုင်းတင်မယ်ဝန်ကြီးချုပ်ဟောင်းတို့ပြောမှာပေါ့ခင်ဗျ
တရုတ်နိုင်ငံမှာတဘာဝဝန်းကျင်ထိခိုက်မှုတွေရှိနေတဲ့ Three Gorges Dam ရေကာတာစီမံကိန်းကြီးကိုတာဝန်ယူပြီးလှုပ်ဆောင်ခဲ့တဲ့လီပန်းရဲ့တမိဖြစ်သူလီရှောင်လင်းဟာလည်းမြန်မာနိုင်ငံမှာလူလူရဲ့တောင်းဆိုမှုကြောင့်ရပ်တန့်ထားရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုဦးစီးလုပ်ကင်တဲ့တရုတ်စွန့်ရင်ရင်းနှီးမြှုပ်နှံမှု CBI ကုမ္ပဏီရဲ့ဒုဥက္ကဋ္ဌဖြစ်ပါတယ်ချန်ဒူးမှာ1928ခုနှစ်ကမွေးဖွားခဲ့တဲ့လီပန်းဟာမိဘမဲ့ဖြစ်သွားတဲ့အတွက်တရုတ်ဝန်ကြီးချုပ်ဟောင်းချွန်ရန်လိုင်းကသူ့ကိုမွေးစားခဲ့တာကြောင့်အသက်3နှစ်အရွယ်ကစပြီးနိုင်ငံရေးလောကထဲကြီးပြင်းလာခဲ့ရတာဖြစ်ပါတယ်။ချူတည်ဆုံးခဲ့တဲ့1986ခုနှစ်နောက်ပိုင်းမှာလည်းချူမိသားစုကပဲဆက်ပြီးသူ့ကိုစောင့်ရှောက်ထားတာပါ။လီပန်းဟာ1989ကနေ1988ခုနှစ်အထိတရုတ်နိုင်ငံရဲ့ဇရုထမြတ်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်လို့1998ခုနှစ်ကနေ2003ခုနှစ်ထိတရုတ်ထိပ်တန်းရာထူးတစ်ခုဖြစ်တဲ့အမျိုးသားလွှတ်တော်ရဲ့အမြဲတမ်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်
။ဘီဂျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့တရုတ်ဝန်ကြီးချုပ်ဟောင်လီဖောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးဒေါက်ကျင်မျိုးသက်တင်ပြသွားတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ရှေ့တောင်အာရှဒေသအတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မနက်ကန်ကြတာပရင်းနေအောက်လွှတ်တော်နိုင်ငံရေးကော်မတီမှကြားနာပွဲပြုလုပ်ဖို့ရှိနေပါတယ်။အဲဒီမှာမြန်မာစစ်ဘုတ်ချုပ်တွေကိုဗက်ပေါင်းစုံပါဝင်တဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုကိုအမေရိကန်လွှတ်တော်ကချမှတ်အရေးယူဖို့အကြံပြုတင်ပြဖို့ရှိနေကြောင်းကိုယ်တိုင်ထပ်ဆိုမဲ့သူဖြစ်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာဝင်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Banz Cosmi က VOA နဲ့မေးမြန်းကမ်းမှာအခုလိုစပြောပါတယ်
။ So it's important to keep in mind that Congress has historically played a very important role with respect to US Myanmar policy
American Myanmar ဆက်ဆံရေးမှာ American လွှတ်တော်ဟာတမိုင်းကြောင်းအရာအရေးကြီးတဲ့အခက်အခဲတွေပါဝင်ခဲ့တာပါမြန်မာအပေါ် American လွှတ်တော်ကအထူးစိတ်ဝင်စားမှုပေးတာနောက်ပါတီနှစ်ရက်စလုံးကလည်းစိတ်ဝင်စားမှုရှိတာအထူးသဖြင့်ဆက်ကော်မတီဖွဲ့ဝင်တွေဘက်ကစိတ်ဝင်စားမှုတွေနောက်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီတစ်ခုလုံးကစိတ်ဝင်စားမှုတွေဒါတွေအားလုံးဟာသက်တည်တွေပါဒါကြောင့်လာမယ့်ကြားနာပွဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်လို့မေးခွန်းအများအပြားထုတ်ခံရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်ကိုယ်တိုင်လည်းထွက်ဆိုတဲ့အခါမှာလည်းမြန်မာနိုင်ငံအကြောင်းကိုအတော်လေးထည့်သွင်းပြောဆိုဖို့ရှိပါတယ်တခြားသူတွေလည်းပြောကြမှာပါ
အဲ့တော့လွှတ်တော်ကိုဘယ်လိုအကြံပြုချက်တွေတင်ပြဖို့ရှိလဲရှင
် So I mean it very much what I just said it'll be focusing on establishing a multilateral architecture of financial sanctions as well as banning arms sales.
ဒီကနေ့ရောင်းချောင်းချောင်းပိတ်ပြီးအယုံဆိုင်လောက်ဆောင်ဖို့ကျွန်တော်အကြံပေးပြပြဖို့ရှိပါတယ်။ American စစ်တပ်အနေနဲ့မြန်မာတပ်မတော်ကိုလက်နက်ပစ္စည်းထောက်ပံ့တာမျိုးတော့မရှိပါဘူး။အပြင်မဲ့နိုင်ငံကအနေနဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုတွေမလုပ်အောင်တားမြစ်ဖို့ကုလသမဂ္ဂကနေတစင်ဆောင်ရွက်တာမျိုးထောက်ပြဖို့ရှိပါတယ်။နိုင်ငံရာဇဝတ်မှုနဲ့ပတ်သက်လို့တာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်လို့ပြောဆိုဖို့အရေးကြီးတယ်လို့လည်းကျွန်တော်တို့ခံယူထားပါတယ်။ရာဇဝတ်မှုတွေအရေးယူအဖြစ်ပေးရေးအတွက်နိုင်ငံကပါဝင်တဲ့ခုံရုံးအဖွဲ့လိုမျိုးကို American ပြည်ထောင်စုအနေနဲ့လှုပ်ဆောင်တင်တယ်လို့မြင်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်တွေကပဲဒီမြန်မာစစ်တပ်ပေါ်မှာတန်ခတ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကနေတင်သွင်းအတည်ပြုထားတယ်။နောက်မြန်မာနိုင်ငံရေးအကျဉ်းသားကူညီရေးဥပဒေကြမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာလည်းတင်သွင်းထားပြီဆိုတော့အခုလာမယ့်သတင်းပတ်တွေအတွင်းမှာ American လွှတ်တော်ဘက်ကမြန်မာနဲ့ပတ်သက်လို့ဘလို့အရေးယူမှုတွေရှိလာလိမ့်မယ်လို့ညွှန်လင်းလဲရှင်။
So we're very supportive of the Burma Act, which, as you know, recently got passed the House of Representatives because it was attached to the National Defense Authorization Act, the Burma Act,
holds senior military officials accountable.ထက်သွင်းထားတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုအရင်ယူမဲ့အချက်ပြည်ပကဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်ပြုထားတဲ့အချက် AI အပါအဝင်အခြားအဖွဲ့အစည်းအများအပြားကစုံစမ်းပြုစုထားတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့အညီသတ်မှတ်ခေါ်ဖို့ American ပြည်ထောင်စုအနေနဲ့လိုအပ်နေတဲ့အချက်စတာတွေပါဝင်တဲ့ Burma Act ကိုအတည်ပြုလိုက်တာကိုကျွန်တော်တို့ထောက်ခံပါတယ်အခုဒါကိုအထက်လွှတ်တော်အနေနဲ့ဆုံးဖြတ်အတည်ပြုရတာမှဖြစ်ပါတယ်ဒီကဝေးဥပဒေမှာပါဝင်နေတဲ့ Burma Act နဲ့ပတ်သက်လို့ညှိနှိုင်းဖို့အထက်လွှတ်တော်ကစဉ်းစားနေပါတယ်။ဒါကြောင့်အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးအနေနဲ့ဒီဥပဒေကိုသဘောတူပြဋ္ဌာန်းဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်
။အခုဆိုရင်ဒီမြန်မာတပ်မတော်ဘက်ကတုံ့ပြန်ချက်တွေကိုကြီးမယ်ဆိုလို့ရှိရင်လေဒီလိုနိုင်ငံတကာဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးနေပါတယ်။သူတို့ကိုဒေသခံတွေကိုယ်တိုင်ကတိုင်ကြားနိုင်ပါတယ်။နောက်ကျူးလွန်မှုတွေတွေ့ရင်လည်းအရေးယူမှာဖြစ်တယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်။ဒီပေါ်မှာရော AI ကဘယ်လိုမြင်လဲရှင်။
So as you pointed out, I think it demonstrates that international pressure is working, but that it's not enough. The fact that they're focusing on their own internal military
ဘူးဘေးသွားတဲ့မိမရဆိုရင်လည်းနိုင်ငံရဲ့ PR ထိရောက်မှုရှိတယ်ဆိုတာပြတ်သားနေပါတယ်။ဒါပေမဲ့လုံလောက်မှုမရှိသေးပါဘူး။အဓိကအချက်ကတော့မြန်မာအစိုးရအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်တယ်ဆိုတဲ့နေရာမှာရှင်းရှင်းလင်းလင်းမြင်ရတာကတော့လူငယ်တဲ့တဲ့ကလေးကစုံစမ်းစစ်ဆေးမှုတွေကိုကိုယ်တိုင်မလုပ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်။အဲဒီတော့နိုင်ငံကစံနှုန်းဖြစ်တဲ့လွတ်လပ်ပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုဆိုတဲ့သတ်မှတ်ချက်နဲ့အကန့်အမှုမရှိတာတွေ့ရပါတယ်။အင်းဒီရွာမှာဖြစ်ခဲ့တဲ့မြန်မာလူကြိုးရေးတပ်တွေရဲ့လူခွေချိုးပေါက်မှုတွေကိုစုံစမ်းရေးသားဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထောင်ချခဲ့တဲ့ဖြစ်ရပ်ကသက်သေပြနေပါတယ်။ဒါကိုကြည့်ရင်မဖြစ်မရှိလိုအပ်တဲ့တရားမျှတရေးအတွက်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်မှုမြန်မာစစ်တပ်ကမလုပ်နိုင်ဘူးဆိုတာသက်သေလည်းဖြစ်ပါတယ်။ဒါအပြင်မြန်မာအစိုးရကဖွဲ့ထားတဲ့နိုင်ငံသားတန်တမာတဦးပါဝင်တဲ့ကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်လို့လည်းကျွန်တော်တို့ဘက်ကစိုးရိမ်မှုတွေရှိနေပါတယ်။
ဇူလိုင်လ23ရက်နေ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြုလုပ်မည့်အရှေ့တောင်အာရှဒေသတွင်လူခွင့်ရေးအခြေအနေကြောင်းကြားနာပွဲမှာဖရန်စစ္စကိုဘန်စကိုမီနဲ့အတူထွက်ဆိုမဲ့သူတွေကတော့ဗီယက်နမ်မှာထိမ့်သိမ်းခံထားရတဲ့အမေရိကန်နိုင်ငံသားမစ္စတာမိုက်ကယ်ငူယင်ရဲ့ဇနီးမစ်ဟယ်လီငူယင်နဲ့နိုင်ငံတကာဒုက္ခသည်အဖွဲ့ကမဟာဗျူဟာဆိုင်ရာဒုဥက္ကဋ္ဌဒေါက်တာစင်တီဟျူးချ်တို့ဖြစ်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဗီယိုအမေရိကန်တရ2019ခုနှစ်ဇူလိုင်လ24ရက်ဗိုလ်တုံးနေမတ်ကဲအစည်းအဝေးကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းအစည်းအဝေးမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်လုတ်ချက်နဲ့ American Idiom သုံးမတ်ကဲအင်္ဂလိပ်စာသတင်းစာကိုနားသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့ညတိုက်ရိုက်လေလံအစည်းအဝေးကိုလည်းဒီမနက်မှာပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဗိုလ်တုံးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနက်6နာရီခွဲကနေ9နာရီအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40နဲ့51တို့အပြင် line meter 190 kHz 1905တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American EDM 3မနက်ခင်းအင်္ဂလိပ်စာသတင်းစာကိုတင်ငန်းစာကိုနားဆင်ရပါမယ်။အင်ကာနေညတိုက်ရိုက်လေလိုက်အစီအစဉ်ကိုလည်းဒီမနေ့ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်မှာတော့
အထက်ဆုံးမြင်းကြီးကသွားနေတာကတော့ကျွန်တော်တို့အချိန်ကြီးကုန်တယ်။အချိန်ကြီးကုန်တော့ဘယ်သူနာလဲဆိုတော့ပြည်သူနာတယ်။အခုကလည်းမလာဘူးထွက်တော့လည်းမနောက်တက်မတော့လည်းမလာဘူး။ပြည်သူကဒီတန်ဝေခန်းနေရတာပြည်သူပဲ။
လက်ရှိ NLD အစိုးရရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာဘလောက်ထိခီးပေါက်နေသလဲပြည်သူတွေကဘာများမျှော်လင့်နေကြသလဲဆိုတဲ့ဆွေးနွေးချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်ဒေါ်လလတ်တန်သူနဲ့ကောက်နှုတ်တင်ပြထားတာကိုနားဆင်ကြပါမယ်ခင်ဗျ။ဇူလိုင်လ23ရက်ရက်စွဲနဲ့ Henrik Wall Stiftung website မှာအစ္စဟနိစီဗတ်ရေးသားထားတဲ့မြန်မာပြည်ထဲမှာတရုတ်နိုင်ငံအကြောင်းဆွေးနွေးခြင်းဆိုတဲ့အစီအစဉ်သတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရတယ်။တရုတ်နိုင်ငံရဲ့အိန္ဒိယမြန်မာနိုင်ငံဟာရပ်ဝန်းတစ်ခုလမ်းကြောင်းတစ်သွဲ BRI ကမ္ဘာလမ်းစီမံကိန်းမှာမဟာဗျူဟာကျနေပြီးဒီလုပ်ငန်းအောင်မြင်ဖို့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာဖို့ပို့ရှိဖို့လိုသလိုလွှတ်တော်မတ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေမှာလည်းပြောရေးဆိုခွင့်ပို့ရှိဖို့လိုပါတယ်ဆိုပြီးအစကြေညာထားပါတယ်။2018ခုနှစ်စက်တင်ဘာလမှာမြန်မာအစိုးရဟာ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းတည်ထောင်ဖို့နားလည်မှုစာချုပ်လာကိုလက်မှတ်ထိုးခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့ကုန်းတွင်းပိတ်ယူနန်ပြည်နယ်ဖွံ့ဖြိုးဖို့နဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရဖို့ဆိုတဲ့မဟာဗျူဟာကျတဲ့အမြင်ရှိပြီးမြန်မာဘက်ကဒါဟာနိုင်ငံရဲ့အခြေခံအဆောက်အအုံခင့်မိဖို့နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးပါတဲ့အကူအညီရရလမ်းတစ်ခုဖြစ်တယ်လို့ယူဆထားပါတယ်။ဒါပေမဲ့နိုင်ငံကြားဆင်းဆက်ဆွေးနွေးပွဲတွေကတော့ဘ ਹੁ ကတိတ်ကိုထိ ंछ ုတ်ထားတာကိုတွေ့ရပါတယ်တဲ့မြန်မာအစိုးရက CMEC ကိုမြန်မာအတွက်အမြတ်လို့မြင်နေချိန်မှာပဲဒီစီမံကိန်းအချက်အလက်အသေးစိတ်ကိုတော့နည်းနည်းပေါ့ပါသားထုတ်ပြန်ထားတယ်လို့ဆိုပါတယ်ကြောက်ဖြူစီမံကိန်းဆွေးနွေးပွဲတွေမှာရတဲ့အတွေ့အကြုံအရတရုတ်နဲ့ဆက်ဆက်ဆွေးနွေးဖို့မြန်မာနိုင်ငံမှာကြွန့်ကျင်မှုနဲ့အရေးသွေးရှိကြောင်းပြသခဲ့ပေမဲ့နိုင်ငံတကာအထူးကြံဖြစ်လာမှုဟာမြန်မာနိုင်ငံတရုတ်နိုင်ငံလက်ထဲရောက်မှာကိုစိုးရိမ်နေကြသူတွေရှိနေပါတယ်ပြည်ဆောင်စီမံကိန်းပြန်ဆဖို့တရုတ်တန်အမတ်ကဖိအားပေးခဲ့တာမျိုးဟာဒီလမ်းကြောင်းကိုဥတည်နေပါတယ်လို့လည်းဆိုပါတယ်ဒီလိုစိုးရိမ်စိတ်တွေနဲ့အတူတရင်အချက်လက်နဲ့ပွင့်လင်းမြင်သာမှုအားနေနေတာကြောင့် Henrik Wall Stiftung ဟာ BRI နဲ့ပတ်သက်ပြီး policy dialogue ကိုဘွာရရေးရဆွေးနွေးပွဲအစီအစဉ်တစ်ခုကိုစတင်ခဲ့ပါတယ်။ပြည်ထောင်စုတိုင်းဒေသဆိုင်ရာလွှတ်တော်အမတ်တွေနဲ့အရပ်ဖက်အဖွဲ့အစည်းတွေပါဝင်တဲ့ single ဆွေးနွေးပွဲ dialogue series တွေကို2019ခုနှစ်အစောပိုင်းကစပြီးကျင်းပလာခဲ့ပါတယ်။အလို့ရဆွေးနွေးပွဲတွေမှာဖွံ့ဖြိုးရေးလုပ်ငန်းအတွက်ရန်ပုံငွေရှာတာလို့အခြေခံအချက်ကနေတရုတ်လိုအတက်ပညာပြေဝါတဲ့မိဖတ်မျိုးနဲ့ဘယ်လိုဆက်ဆက်ဆွေးနွေးရမလဲဆိုတာမျိုးတွေအထိဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ခဲ့မှုတွေအရင်အတွေ့အကြုံတွေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေအလို့ရဆွေးနွေးပွဲတွေမှာတော်တော်ထွက်ပေါ်ခဲ့ပါတယ်။ဥပမာအဖြစ်ရောကြီးလုံလောက်လောက်မပေးဘဲစီမံကိန်းတွေတွေတည်ယူတာမျိုးတွေဖြစ်ပါတယ်။တရုတ်စီမံကိန်းတွေမှာတရုတ်လုံသားတွေသာအသုံးပြုတာနဲ့တရုတ်လူသမားတွေဒေသတလေထုံးစံကိုမလိုက်နာတာမျိုးကိစ္စမျိုးတွေလည်းပါဝင်ပါတယ်။တချို့ဆွေးနွေးပွဲတွေကိုတပ်မတော်သားကုန်စည်တွေတက်ရောက်ကြတဲ့အခါသူတို့ရဲ့အမြင်ကိုပုံပြလင်းလင်းမပြောပေမဲ့တရင်အချက်အလက်ရယူဖို့ကိုတော့သူတို့စိတ်ဝင်စားကြပါတယ်။လူလူစစ်တမ်းတွေအရရှီတောင်အာရှဒေသမှာတရုတ်နိုင်ငံရဲ့ပုံရိပ်ကမကောင်းလာပါဘူး။မြန်မာတရုတ်နိုင်ငံအကြားစီးပွားရေးနိုင်ငံရေးစွမ်းမကကွာဟကျက်တိတ်များလွန်းနေတာဟာဆေးဆက်ဆွေးနွေးပွဲတွေအပေါ်အများကြီးတက်ရောက်မှုရှိမှာပါလို့ဆိုပါတယ်။စီမံကိန်းတိုင်းဟာမြန်မာနိုင်ငံရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးအတွက်ဦးစားပေးရမယ်ဆိုတဲ့အချက်ကိုလည်းအလို့ရုံဆွေးနွေးပွဲတွေမှာမကြာခဏကြားရသလိုငွေရေးကြေးနဲ့ပတ်သက်လာရင်လည်း debt trap အကျွေးထောင်ချောက်ဆင်မှုအရေးကိစ္စကိုလည်းဆွေးနွေးနေကြပါတယ်။ဒီအခြေအနေတွေကြောင့်မြန်မာအစိုးရအနေနဲ့ပြည်သူလူထုအကျိုးစီးပွားအတွက် BRI နဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရပါမယ်လို့ရေးသားထားကြောင်းပါခင်ဗျာ။အခုဆက်လက်နားဆင်ရမယ့် American Style EDM အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာတန်က George Pro နဲ့အတူစီစဉ်ပို့ချထားပါရခင်ဗျာ။
idiom တွေအတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တော့ bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကမ္ဘာတစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြစ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရံနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝန်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လှရှားမှုမပြခဲ့ဘူး။ဘာမှမဖြစ်တလို့ကဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်ခါစီစဉ်တင်ဆက်ပေးရပါအခုတော့အခြေခံဥပဒေပြည်ပြပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဒိုက်လိုက်တိုက်ရိုက်လေးလိုင်းဆွေးတွေ့ကအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လေးလိုက်စီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်လို့မျှော်လင့်စရာကိစ္စတွေပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်စာကိုလွှတ်တော်တွင်မှာအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ်NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆန်းဆောင်နိုင်မလဲဘလောက်ထိကျွန်တော်တို့ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြောစုရှင်တွေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ကဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနက်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အရေးသာချုပ်ဦးသက်စင်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်ဦးကြည်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားပါလား
ကြားပါခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း7ရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းရဆိုရင်တော်ရများကဒါတော်အဟန်တာဖြစ်နေရလို့မြင်ကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိချင်ပါလေဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျာဘယ်လောက်ထိမျှော်လင့်လို့ရပါလဲ
ဟုတ်ကျွန်တော်ကတော့ဒီပါတီဝင်မှလည်းမဟုတ်ပါဘူးဘယ်နိုင်ငံရဲ့အထောက်ပံ့တဲ့ NGO လောက်ထားနေသူတွေမဟုတ်ပါဘူးခင်ဗျာအဲ့ဒါလည်းကြီးပါပြီဒါကြောင့်မို့ကျွန်တော်ရဲ့ပုံကူကြီးအနေနဲ့ရဖို့လဲပြောဆိုရမှာတိုင်းပြည်အတွက်ပဲကျွန်တော်ပြပြချင်းဖြစ်ပါတယ်เนาะကျွန်တော်ဒါကိုအချိန်ပေါင်းများစွာစဉ်းစားပါတယ်ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားကြည့်ခဲ့တယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီနောက်ရှိအခြေခံဥပဒေပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုပ်မဖြစ်နိုင်ဘူးဆိုတာသိပါတယ်ဒါကြောင့်လည်းကျွန်တော်က2008အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူးအဲအိုက်ပါတီလည်းမလို့ငယ်ပါဘူးဒါကတော့ညီတန်းလေးပါသို့တော့လူသားမျိုးပြီးအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်နေတယ်သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှာမိမိပါတီရလူတွေရလည်းပဲဟုတ်လားချန်ကုန်းသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာအဲသဘောထားကျွဲလေးပြီးဖြစ်လာတယ်သူ့မှာလည်းအဲနောက်တစ်ခါဖဲပေါင်းစုပေါ့ဖြစ်လာတဲ့အခါသူ့အနေနဲ့တင်ဆောင်ရှိအောက်မှာပဲဝင်လိုက်ပြီးတော့နောက်တော့မှပြေးယူမယ်ဆိုပြီးဒီလိုစိတ်ကြနေသူကဒီဒီကောဘောမှာလေလူကျွေးကြပြီးတော့ကျွေးကြော်ပြီးတော့ဖွဲ့စည်းပုံကိုအလက်တော်နည်းနဲ့ပြင်မယ်ဆိုပြီးလှုပ်လာတယ်ကြောင့်သူ့အနေနဲ့ကတော့မလွဲမသွေလှုပ်ရမယ်အလုပ်မလို့သူ့အလုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူကောင်းဆောင်လဲလူလူကောင်းဆောင်လဲကျွန်တော်ဘယ်လိုကူကြရမလဲဘယ်လိုပြည်သူဒီမှုကြီးဖက်တော်သားတွေဘယ်လိုအားပေးရမလဲဆိုရွှေရှုတော့မှာပဲအမြဲတမ်းစဉ်းစားပြီးတော့ကျွန်တော်တို့စဉ်းစားနေကြတာပါခင်ဗျာဒါတော့ပရမားလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပမ်းနေတဲ့ခုနကအနေတီးကလည်းသူ့ကတိကဝတ်ဖြစ်ပါတယ်ဖွဲ့စည်းပုံပြည်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်း တော်တော်ဒဲမှာလှုပ်ထုံးလုံညီရဲ့အညီတပ်ဘော်ကလည်းကန့်ကွက်ထားပါတယ်လှုပ်ထုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းတွေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျာပြင်လို့ရမယ့်အခြေအနေ
အချင်းချင်းလင်းလင်းပြောရရင်တော့ကျွန်တော်တို့ကအစအတည်းကကိုအခန်းစနစ်ကိုကဘလို့မှပြင်လို့မရဘူးဆိုတော့ပြချာပြပါလေကျွန်တော်ကလည်းဥပဒေသမားတွေအတွေ့အကြုံအသက်တွေလည်းကြီးလာကြတော့သူနဲ့ကျွန်တော်လည်းအသက်တူပါနော်တို့ကြောင့်ဒီဘဝတွေဖြတ်လာတော့ဘလို့နည်းနဲ့မှဆက်တော်နည်းနဲ့ပုံမနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မတော်သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲဒါနဲ့ဟလာဒီလိုနည်းနဲ့မရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေပြီလည်းမဖြစ်သေးဘူးဒါတော့ကျွန်တော်တို့ကတော့အကျဉ်းချင်းအဖန်ဖန်ပေါ့နီဒါမှမဟုတ်ဘလို့ဖောက်ထွက်ရမလဲဘလို့တိုင်းညီတို့အကြံပေးရမလဲဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံစီတင်ပြဖို့အဆင်ရှိပါတယ်ကွာသို့တော်လည်းမျိုးသားပြည်မျိုးစုဖွဲ့ချုပ်ကဒီနေ့အားလိုက်ပါပြည်စည်းရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာတော့မလားဆိုပြီးတော့လည်းတော့အားနာမိပါတယ်တိုးတော်လည်းပဲတောင်းရဲလို့ဖြစ်လာတဲ့ခါရင်ကြတော့ကျွန်တော်တိတိလင်းလင်းဟလာအကြံပေးရတော့မှာပေါ့လေအဲ့ဒါတော့ဘာလဲဆိုလို့ရှိရင်2008အခြေခံဥပဒေမှာကျွန်တော်တို့ပြည်နယ်ဥစ္စာဟုတ်ပဲဟိုလက်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥပဒေကကန့်တတ်ထားပါတယ်436ကာယီခါဝင်းနဲ့ဘလို့ပြင်ရမယ်ဆိုတဲ့ဥစ္စာဟုတ်ပဲကန့်တတ်ထားတယ်ဟိုတီတူတူတူကကြိုက်မကြိုက်ဘူးနော်ဒါတော့အစားထိုးလို့ရမရဆိုတဲ့ဥစ္စာနဲ့ပတ်သက်လို့တခြားရှင်အခြေခံဟိုဒီမှာပြဋ္ဌာန်းတာကျွန်တော်လုံးဝမတွေ့ဘူး။ဒါကိုကျွန်တော်ကွယ်လွန်သွားတဲ့ရှင်းပြဥပုနေရဆိုလို့ချင်းဒါကိုဟလာရှစ်တော်တွေကသုံးဖြတ်ပြီးတော့ပြည်သူနည်းနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတောင်မှပဲအသက်ကြီးခံပြီးပြောသွားတာရှိပါတယ်။ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာကတော့ဒါကိုပြီးတော့ရှစ်တော်နည်းပဲ2008အခြေခံဥပဒေကိုမဆက်ကျင်ဘူး။ရှစ်တော်နည်းနဲ့ပဲရှစ်တော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ကိုယ်စလေပေါ့အန်ဒီယန်ကို65ရဲ့လို့ရှိတယ်အဲ့ဒါခက်ဝဲကြော်ပေါ့ခက်ဝဲကြော်ရမယ်ဆိုလို့ရှိတယ်ဒီနှစ်ပေါက်ချစ်အခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့ဒီအချိန်မှာပြန်လဲတုံးတတ်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့တို့ဒါမဲဆွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမဒီပြောကြည့်ပါလေခင်ဗျာ
ဟုတ်ကဲ့လက်ရှိတည်ဆဲဥပဒေပေါ်ကလူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
သာဒုက္ခပဲလောရဲ့ဆက်ပေါက်တယ်။သူကဘယ်မရမဆိုကျွန်တော်တို့အမှုပေါင်းများများစွာလိုက်တာတဲ့အခါမှာကျွန်တော်တို့ကြိလိုက်တာနဲ့တကြိုင်နဲ့ကျွန်တော်တို့ကတင်ရတော်ဘက်ကဆိုရင်အလုံးစစ်စားအမတန်စစ်စားအဲဒါမှမဟုတ်တင်ရတဲ့ဘက်ကကြိလိုက်တဲ့အခါမှာသူ့ရဲ့ဒုက္ခတန်းနေတာပဲဘယ်နဲ့ဟားနေဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတရားဥပဒေမှာဆိုကျွန်တော်အနိုင်ဆုံးရတာလေကျွန်တော်နိုင်ခဲ့တာလေများများစွာရှိပါတယ်။အဲ့တော့ကိုယ်ဥစ္စာမှာလည်းပဲနိုင်နေရှုံးနေမဟုတ်ပဲနဲ့အားလုံးအတွက်ထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်အလားဒီလိုတို့လည်းသူအစိုးရတို့လည်းသူပေါ့ပြည်လူတို့ကချက်ပေါက်အနေနဲ့ကြိလိုက်တဲ့အခါမှာအဲ့ဒီလိုနည်းနဲ့ဟလားဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုချက်တော့အရင်ထွက်ဝဲကြော်နဲ့ဆန္ဒမင်းနဲ့ချက်တော့ဆုံးဖြတ်ချက်နဲ့လုပ်တာကိုဘယ်သူမှတားမြစ်လို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆက်ကြည့်ရမြောက်ပါဘူးအဲ့ဒီလိုလုံလဲလို့ဒါနဲ့ကောက်ပြီးဘာရဇတ်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ရှင်းရှင်းပြောပြဆိုတော့ရှင်းတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥပဒေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာကတော့ကျွန်တော်တို့အဲ့ရအဖြေပေါ်မှာမူပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုင်းဆက်သွားတာပေါ့။ဒါမထောက်ခံဘူးရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကိုင်တော့ဘူးမမကနိုင်တော့ဘူးဆိုရင်တော့ဘာသာဆိုရှင်သွတ်တော်တွေအစိုးရတွေပြစ်ပြီးတော့မပြစ်ပါဘူး2008နဲ့ဆက်သွားနေရမှာပဲ။နောက်ကိုစီယူရှင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါ။အဲ့တော့သွတ်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနော်တမတော်ဤတဲ့ဒီတိုင်းပဲကြံတဲ့အဖွဲ့ကြည့်ပြတဲ့ဒီတိုင်းသို့တော်ဘာတော့ထူးခြားသွားလေဆိုတဲ့အခါကျတော့ဆက်နှစ်နှစ်ကြာတဲ့ခါမှာပြန်တုံးတက်လိုက်တဲ့ခါမှာတော့ဒီသူလူတို့ကတော့မကြိုက်ပေါ်ဘူးဆိုတော့ result ထွက်လာပြီဆိုတော့အဖွဲ့ကြည့်ပေါင်းစီရောတမတော်ကအစိုးရတွတ်တော်ကပြည်သူလူတို့ကဒါတွေပြန်စဉ်းစားပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆက်နှစ်နှစ်သွားနေတာကတော့အချိန်နဲ့ကုန်တော့ဘယ်သူနာလဲဆိုတော့ပြည်သူနာတယ်အစိုးရလည်းမနာဘူးတွတ်တော်လည်းမနာဘူးတမတော်လည်းမနာဘူးဒီတန်ကိုခန်းနေရတာပြည်သူပဲလေကျဲလည်းလူတွေကဘာမှအရာမယွင်းဘူးသူတို့တော့လောက်တော့လို့မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုသိရကြပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote ဖုန်းနဲ့ပေါ့နော်သွားနိုင်တဲ့ဒုစနာခိုင်ပြွဲဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားပါတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြည်မြင့်လေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ကြည့်ပါလေခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့ editor ချုပ်ပါကိုသက်စင်ကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးကြပါတယ်အခုနကဦးကြီးမြင့်ကတော့သူကလွှတ်တော်ထဲမှာအခုတွားနေတဲ့ကိစ္စအပြင်နောက်ထပ်ဆွေးပြီးချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလှုပ်နေတဲ့ NLD ရဲ့ကြိုးပမ်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယဉ်သိချင်ပါတယ်အရင်ဆုံး
ဟုတ်ကဲ့ခင်ဗျာဘာလို့ဆိုတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်သူတည့်ရက်လုံးက2008ခြေခံဥပဒေကိုကျွန်တော်တို့ကမထိုက်ပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းအတည်ရေးနေတာကတော့ကျွန်တော်ပြည်သူတည့်ရက်လုံးရဲ့စံတော်ပါဒါရှင်းပါတယ်ဒါပေမဲ့ အဲ့လိုလုပ်မယ်ဆိုရင်ကျွန်တော်တို့ဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပါခုနောက်တစ်ခုကတော်တော်ပြန်ပါနော်အခုအနေဒီပါတီကဒီထောင်55မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့ခါမှာသူကဒီရှေ့ပြန်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူရဲ့ရှောက်လုံးသူပြောခဲ့တာကတော့တော်တော်ပြန်ပေါ့နော်တော်တော်ပြန်သူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုတဲ့လမ်းစဉ်န ကျွန်တော်တို့နိုင်ငံနိုင်ငံအတွက်တရားနော်2017ချိန်ကဥပဒေပြဿနာဖြစ်တယ်အဲ့တော့ဖြည့်ဆင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတန်းရန်သားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရဲ့အဖြစ်မနေတကြီးဆန်တဲ့ပြဿနာပြီးတော့ဟိုကျွန်တော်ဆွေးနွေးမှုတွေကိုလုပ်ရမယ်တကယ်ဝင်တဲ့တရားမဝင်တဲ့ အပိတ်လိုမှာအဲ့မှာအပိတ်ကြီးရှိနေမြဲအဲ့ဒီဘောတူကြီးချက်ဒီနဲ့စင်မင်းတစ်ဆင့်ကျွန်တော်တို့ကဒါအချိန်ကဥပဒေပြင်ဆင်ရလောပါမယ်လို့ကျွန်တော်တို့ကဟိုအန်အေဒီပါတီအစိုးရမှာဖွဲ့ခင်နေရစပြီးကျွန်တော်တို့ရှောင်းလုံးပြောရခဲ့တော့အဲ့တော့အခုအချိန်ဒီမှာအန်အေဒီပါတီကဒီလိုမျိုးတက်မတော်နေပဲဖြစ်ဖြစ်တိုင်းသားတနက်ကန်တိုင်းသားပါတီတွေပဲဖြစ်ဖြစ်ဒီလိုသူဆွေးနွေးမှုတွေလုပ်ခဲ တံပရောကနေပြီးတော့ဒီတို့ထုံးလို့နေပတ်သက်ပြီးတော့မထောက်ခံဘူးဆိုပြီးပြောလာတယ်။ဒါလို့ပြောခြင်းဟာအဲဒီတော့တံပရောနဲ့ energy အစိုးရဂျာထဲမှာသဆုံးတရားအပေးယူနှိမ့်နိုင်မှုဒီ physical အခြေခံဥပဒေပြင်ဆင်နေပတ်သက်ပြီးသဆုံးတရားအပေးယူနေနှိမ့်နိုင်မှုရှိခဲ့ဦးဆိုတာသိစာထင်ရှားပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကအခုလိုမျိုးအခြေခံဥပဒေပြင်ဆင်နေပတ်သက်ပြီးတံပရောကလည်းသဘောမတူဘူး။သဘောမတူတာကိုတစ်ဖက်ကနှစ်ဖက်တော့အားနဲ့တွန်းလုံမယ်ဆိုလို့ရှိရင်ဒါနိုင်ငံပုတ်တမှုဖြစ်နိုင်နိုင်ပါတယ်။နောက်ဥပအကြံတုချက်တွေတက်ပြီးဟုတ်ပြီအကုန်လုံးကနေပြီးတော့အကြံတုချက်တွေတင်ပြတယ်။အကြံတုချက်ကိုတက်တော့မှဆွေးနွေးမယ်။ဆွေးနွေးပြီးလို့ရှိရင်ဒါမူဇင်ကိုရေးဆွဲရမယ်။မူဇင်ယူဆရနေရာမှာလည်းဆော့ဆော့ကရခိုင်ပါတီရှိမယ်၊ရှမ်းပါတီရှိမယ်။တို့ကတိုးပြင်းတဲ့တရားအကြံတုချက်တွေအများကြီးပဲ။အန္တရာယ်ကြံတုချက်ကအနည်းဆုံးဖြစ်တယ်။အဲ့တော့အဲ့ဒါကြီးကိုဘယ်လိုကြီးနိုင်မလဲ။အန္တရာယ်အဲ့ဒါကြီးကိုမဲခွဲဆုံးဖြတ်ပြီးတော့လုပ်မလား။ဟုတ်ပြီအဲ့ဒါတစ်ပိုင်းအဲ့တော့မူကျန်းရလာပြီအခြေခံမှုတွေပြင်ဆင်မူကျန်းရလာအဲ့မူကျန်းကအခန်း7နဲ့ပြင်ဆင်ရမယ်ဒါကတက်မလို့ဆိုတာအခုချိန်ကြီးလုံးဝသဘောမလို့ထားဘူးဒါကမဖြစ်နိုင်ဘူးအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှေ့ဆက်တူမလဲအချိန်နဲ့ကုန်တယ်လူတွေလက်တင်တယ်နောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်ငယ်လို့ရောယုံကြည်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာပြည်သူတို့တော့အာကိုယ်စတဲ့ဥပအောင်ဆိုင်ဝင်ရနေပြီးတော့ energy party ကလုံးဆရာရှိတယ်လို့လုပ်တာတဲ့ရှေ့ရေးကိုမစင်သာဘူးတဲ့ဖြစ်နေတယ်မဖြစ်နိုင်နိုင်ကတော့မတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဖျားသခင်ဘုရားအတွက်မသိနိုင်ဘူးသာနိုင်ငံသမားကြောက်ရပြောရမယ်စကားမဟုတ်ဘူးနိုင်ငံသမားကြောက်ဆိုဖြစ်နိုင်ကြီးရှိတာလေအကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နိုင်နိုင်မှာဖြစ်နိုင်နိုင်တာကိုမသိနိုင်ဘူးဆိုပြီးတော့အဲ့လိုလိုလည်းလို့ပြောတာကတော့လက်မခံနိုင်ပါဘူးဒါကြောင့်လို့ပြောလို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအခြေခံဥပဒေပြင်ဆင်ရေးအတွက်ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေဘူးကော့ချက်ပေးခြင်း
ကျွန်တော်အဲ့ညမှာခုနကအမတ်ဥက္ကဋ္ဌပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နင်းပြီးတော့ပြောချင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ NLD အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝတ်ဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလုတ်ပြရဲဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NLD နင်းနဲ့ချိုးပန်းတယ်သူတို့မှာနီလာများဖွက်ဖဲများရှိလို့လားလွတ်တော်ထဲမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီအမြင်သိကြပါလိမ့်ခ
င်ဗျာ။ကျန်ပြောလို့ရှင်ကဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာ။တိုက်ချက်နဲ့အခြေခံဥပဒေမှာအတိအင်းတန်ထားပြီးသား။ဒီကိစ္စကိုစော်သွားနိုင်မှုတဲ့ဘလူးဝဲကော်ဖီဟုတ်ပဲရှိရှိဒါမလို့အောင်ဖြစ်နေအောင်ဒါအရန်သေးကြတယ်။အဲ့တော့သေးကြတာတစ်ခုကအခုအချိန်မှာနောက်တစ်ခုကပြောလို့ရှင်ဗျာနှစ်သုံးနှစ်ကျော်လာပြီ။သုံးနှစ်ကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုအချိန်မှာကောက်လို့တာဟာအများကြီးကထင်မြင်ယူဆနေသလိုမျိုးပဲ။ဒါ penalty ဟာဒီရုပ်ောက်ပွဲအတွက်တော့တစ်စုံတရာဒီတက်ကိုဟိုမှာဆဲအောင်လက်ခုကန်ရအောင်သူတို့ကိုအခြေခံဥပဒေပြင်ဆင်နေပါလေဒီပြင်ဆင်ချက်ကိုတက်ကလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတော့ပုံစံမျိုးဖြန့်ပြီးနေတယ်လို့ဆိုတော့ကျွန်တော်လက်တကယ်တန်ကြားရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်သွားရှင်တွေကိုလှည့်ပေးကြပါတယ်ဦးကြည်မြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပြီးပါခင်ဗျာကျွန်တော်အရင်သွားရှင်တူဖြစ်တဲ့ကုကျော်ဆူသူတို့ဖုန်းနံပါတ်တွေပေးထားကုကျော်ဆူတို့တော်တော်နဲ့ဆွေးနွေးလို့ရပါတယ်မင်းမြန်ညီမင်းမြန်လို့ရပါတယ်ဦးကြည်မြင့်ရှိပါတယ်ဦးသက်စင်ရှိပါတယ်
အာဟုတ်ကဲ့ခင်ဗျာခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတက်ကိုတည့်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်တွေ့ကြပါတယ်ကျွန်တော်တရားရဟိုင်းလုံးသဘောတူပါတယ် အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဗာဖြစ်လဲဆိုတော့စေရနာမပါဘူးဗျဒီလျှောက်လောက်တဲ့ဟာအန်ဒီလောက်တဲ့ဟာတမ်တော်ကလေစေရနာမပါဘူးခုနကကိုကိုတက်ကံပြောသလိုတမ်တော်ရဲ့ဒီလျှောက်ရဲ့ဒီတန်းရင်းတော့ရဲ့တရားကိုအပေးယူလောက်ရမယ်အပေးယူကလေကျွန်တော်ရှင်ပါတယ်ပေးယူလောက်လို့ရတဲ့အတိုင်းဒါရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှေ့တော့မရတော်တော်ပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေတို့ ဒီခွင့်ရမပေးခြင်းဘူးဟိုတမတန်းရဲ့လောက်ဝင်ခွင့်ရဒီရှောင်းရဲ့တမတန်းရဲ့လောက်ဝင်ခွင့်ရလောက်လို့ရတဲ့ဟိုတရင်ကဝင်ကြီးချုပ်ရဲ့ကိုသူမပေးဘူးနှစ်ထောင်ရှိခွေးစစ်ပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတာဒါစေရနာမပါဘူးပေါ့ဗျာအဲတကယ်တော့စေရနာပါလို့ရှိရင်တော့ခင်မယ်ဒီရှောင်းနေတဲ့စေရနာပါပြီးတော့ဟိုခင်နိုင်တဲ့ဟာလေးတွေပေါ့လုံရင်တော့
ကောင်းဆုံးဖြစ်မှာပါဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော့လေ့ဆင်းစာနေကြတဲ့ချက်ပါကျွန်တော်နောက်ဆက်သွားရှိသူအလှည့်ပေးကြပါလိမ့်ဦးချင်းမြတ်ပါဦးချင်းမြတ်ဆွေးနွေးလို့ရပါတယ်မိမြန်ညီမိမြန်လို့ရပါတယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေဟိုရိုးရိုးချင်းချင်းဒီမှာရေးကြရဲ့ဒီလူလူကကိုယ့်ကိုယ်ရံခံတဲ့လောက်ကြီးတယ်က
ဟုတ်ကဲ့ကျွန်တော်ကျေးဇူးပါကျွန်တော်နောက်ထပ်သွားချင်သူလှည့်ပေးကြပါမယ်စလိုက်ပွေကုံစလိုက်ပွေကုံဆွေးနွေးမိမျိုးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ကျွန်မကျေးဇူးပါကျွန်တော်နောက်ထပ်သွားချင်သူလှည့်ပေးကြပါမယ်စလိုက်ပွေကုံစလိုက်ပွေကုံဆွေးနွေးမိမျိုးလို့ရပါတယ်ခင်ဗျာဖြစ်ရှိတယ်ဘာလို့လဲဆိုတော့အခုကတမတော်ကဒီ 2020ခုနှစ်အုပ်စုကိုတမတော်ကလည်းလွှဲပေးတယ်ဘာလို့လဲဆိုတော့အခြေခံဥပဒေဆိုတာအနေနဲ့တွေ့တဲ့မဟုတ်ဘူးတမတော်တွေ့လို့ဒီကိစ္စကပြည်သူဟာပြည်သူဥစ္စာဖြစ်တယ်ပြည်သူတွေကမြင်းလို့ပြင်းလို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းဝန်ရှိတယ်အဲ့တော့အခုဒီနေ့လာနဲ့သူတို့ရွေးမယ်အခုနောက်ဦးကြီးကြီးပြောတဲ့ဥစ္စာနေလာနဲ့ဖြစ်နိုင်တယ်အဲ့တော့အခုချိန်မှာဆိုရင်တော့တမတော်ကပြည်သူနဲ့
Mungkin lu sih, no, nak mah bibi macam tu, ni insan ni 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 lama ciri dia tu semua, biasa macam ni.
Pernah sunat tu, pernah biasa biasa macam ni. Jadi aku cuma ni, aku jangan biasa macam ni. Aku cuma kena kah biasa macam ni. Lu sih, gua kah, sana kah gua dia, lu pusu le kisah bawa. Pian, pian biasa ni, lutut pian bawa ni biasa, lutut, tuan ni lutut pian bawa ni, lu siamu luang biasa lu jawab ni. Tapi cuci terus ni kah, tau kah biasa sunat tu ada jangan tu biasa. Lu sana kah gua macam dia macam jangan biasa ni kah, kena kuda singa biasa, kuda singa lu tu. ก็ส่งหนีนายไปแล้วเส้นเส้นจังเลยตัวเมื่อสุดที่กันว่าเปลี่ยวตัวอะไรกันเนี่ยก็ลูกสนักข่ายบัวลูกชายไปเสด็จกันเลยลูกกูเลี้ยงชีอาไปพอดีผมพี่เองก็จะบอกมาดูเรื่องนี้ทำอยู่เปล่านี่อดีตก็อันนี้ก็เตือนอะไรกูบอกกันดีกี่สาวะแล้วเนี่ยเตือนว่าพี่เนี่ยเชื่อมาลูกสนักข่ายบัวก็เสด็จในปุ๊บแล้วเที่ยงไปพี่ลาสยามยาชีวาละอุจิมีอันมีนจะชอบพี่ทศยามยาชีวาละเปลี่ยวยามยาชีวาละ
จำนวนชัดเจนอะไรอาชีพนี้อ่ะโอ้จำนวนใน
ီလည်းပဲတရားနာခြင်းစနစ်ကဆက်လက်ပြီးတော့နော်အဲရှင်ကြီးမတဝက်တောင်မဟုတ်တဝက်ကြော်ကြော်ဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေကြီးကျွန်တော်တို့ရဲ့အသက်အရွယ်ပြည်နေရာတွေကိုထောက်ထားပြီးတော့ထိတ်တိတ်ကိုမဲ့လမ်းစဉ်တွေကိုကျွန်တော်တို့အသက်အရွယ်နဲ့လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလုပ်ရမှာခေါင်းဆောင်ကပေါ်အားမှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွတ်တော်မှာမဲခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲတုံးတတ်တယ်စနစ်နဲ့လဲရှိပြီးဒီကအခုလေကျွန်တော်နိုင်ငံမှာ14လစ်ဆိုတစ်ခါပြစ်ထားတယ်60လက်က90လေး90လေးရှိတယ်14လစ်ဆိုတစ်ခါပြစ်ထားတယ်သူ12လစ်ဖြစ်ပြီးပြန်လဲတုံးတတ်ပြီပြန်လဲတော့မှအခြေဖြစ်ပြီးဘာကြည့်လို့တုံးတတ်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူး no you go away and I yard had anybody as well and you go away and I yard had anybody or told you you know don't say get to the bathroom as a nerd you and there you told you you know sit back I swear about it ล่ะตรุบตรุกาตวยตัวได้อุบัติเหตุที่ดูๆกาตวยผู้สวยล่ะมึงกาอาชีพชาเว้ยแล้วนักศึกษาบาเลยสวยอันนี้สวยเลยจะเก่งมากโอเคตรุสักกัน36เว้ยเช่นยามาเราเลยอุจิเมโอเคมามีซองกูไม่6ยาถ้าโหมวยบายอ่ะไม่สวยเลยอ่ะ
ကျွန်တော်တို့လုံးမနဲ့တော့လိန်နေလက်ပြားကြီးမတရားဩဇာတုံးချင်းချောက်ချင်းနေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာလည်းမှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွဲလေးတွေဖြစ်နေဥပဒေကြီးပြီးတော့ဘယ်လိုမှမလုပ်ရဘူးသူဘာတို့တယ်လဲဦးစင်းစင်တို့သားတယ်ဟုတ်ကဲ့ဦးချင်းနည်းလေးချုပ်ပြောပြပါခင်ဗျာဒါတို့တည်းလို့ရှိရတော့သားစီကြီးလက်ထက်မှာအတော်လေးကိုအကြတဲတွေတွေ့တယ်အက
lay season change sit all walk a diga power sunibi, Xiao Jimine, Kutasin, Tenet Russian along with Chilu Mai Timarakna, daily lay season or Timabaj and I will be walking.
อิงานี้ญาติใหญ่ลีไลซุนิกันซีซั่นเปลี่ยนแปลงทุ่งเล่นเจ็บဖြစ်ပါတယ်တပတ်ကုန်တစ်ချိန်ထုတ်လွှင့်ပေးနေတဲ့ဒီတိုက်ရိုက်လီไลซุนิกันซีซั่นကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ဗီဒီယိုအမေရိကန်တိုက်ရိုက်ဗိုဒိုနီမနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေအစီအစဉ်အစားဆုံးကိုမနက်၈နာရီကန
ဒီကနေ့မနေ့ဖက်နောက်ဆုံးရဒေတာတွေနဲ့နိုင်ငံသတင်းကြုံချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာအနာယူတော့မဲ့ဝန်ကြီးချုပ်ထရီဆာမေးနေရာမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်နဲ့ချီကြမ်းမြင့်တဲ့ Conservative Party ခေါင်းဆောင်ရွေးပွဲမှာသူနိုင်ရရှိတယ်လို့ Boris Johnson ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။သူဟာဗိုလ်တဖူးနေ့မှာတော့ဝန်ကြီးချုပ်အသစ်ထင်တဲ့တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။တရင်သမားတယောက်ဖြစ်ပြီးလန်ဒန်ရဲ့မြို့တော်ဝန်တယောက်ဖြစ်ခဲ့တဲ့မျှော်မှန်းချက်ကြီးမားတဲ့ Boris Johnson ဟာနိုင်ငံရေးလောကကြီးထိတ်တန့်တာဝန်ထမ်းဆောင်ဖို့ရည်မှန်းထားတာဖြစ်ပေမဲ့သူ့ဝန်ကြီးချုပ်တာဝန်ဟာဓာသွားပုံရှောက်နေရတယ်လို့ဖြစ်နေတဲ့အတွက်သူ့အတွက်တိတ်တော့မပြောနိုင်ပါဘူး။အမေရိကန်အငြိမ်းစားတရားရင်ကျုပ်တရားသူကြီး John Paul Stevens ရဲ့ကျဉ်ချန်တဲ့ရုပ်လောင်းကိုအင်္ဂါနေ့မှာအာလင်တန်အမျိုးသားတင်ကြိုင်မှာတချို့ပါတယ်အသက်69နှစ်ရွယ်တရားရင်ကျုပ်တရားသူကြီး John Paul Stevens ဟာပြီးခဲ့တဲ့သတင်းပတ်တုန်းက Florida မှာကွယ်လွန်သွားတာဖြစ်ပါတယ်မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ဖို့အတွက်ခြံစည်းခဲ့မှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကို American တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်။ဖြစ်အပြင်းလက်နက်တွေတိုးပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗန္ဒာရေးကိစ္စတွေကိုတရားမဝင်ဗန္ဒာရေးကိစ္စတွေကိုဖုံးကွယ်ဖို့အတွက်ဟန်ပြကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေကစူးစမ်းခဲ့ကြတယ်လို့လက်ထောက်ရှိနေချုပ်ရဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်နှစ်ကျင်းငြိမ်းချမ်းရေးရဖို့အတွက်မျှော်လင့်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကအင်ကာနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းတိုင်ပူးပေါင်းဆောင်ရွက်ဖို့နဲ့ကမ်းလှမ်းလက်နက်ကင်တွေအပြင်ပြည်သူတွေပါဝိုင်းဝန်းပူးပေါင်းပါဝင်ဖို့လည်းမှန်ကြားခဲ့တာပါ။စင်ကာပူနိုင်ငံမှာဆင်းရဲတန်ချိန်ပေါင်း 8.8 တန်အောင်တိမ့်စီရမိပြီးဒါဆိုရင်အခုချိန်ထိဆိုအများဆုံးတိမ့်စီရတဲ့ပမာဏဖြစ်ပါတယ
်။ဗိုလ်တော်ဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒရယ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရေမင်းထောင်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကို5.2 kHz 1.693 5.2 kHz 1.565 5.25 kHz 1.965တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ပြည်ဝေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.